လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေဟာနှစ်လမဲဆွယ်စည်းရုံးဝင်ရရှိတာဖြစ်ပြီးနိုဝင်ဘာလ6ရက်နေ့နောက်ဆုံးဖြစ်ပါတယ်။တရားဝင်မဲဆွယ်စည်းရုံးဝင်ရတဲ့နေ့စက်တင်ဘာလ8ရက်နေ့ကစပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ကနေရာတော်တော်များများမှာစည်းရုံးဟောပြောပွဲတွေကျင်းပကြပါတယ်။ကျန်တဲ့ပါတီငယ်လေးတွေကတော့ဟောပြောဝဲကြီးတွေကျင်းပတာနည်းနေပါသေးတယ်။ ARR တိုင်းဒေသကြီးဟင်္ဒရာခရိုင်အတွင်းမှာရေကြီးနေစေဖြစ်တာကြောင့်ဟင်္ဒရာမြို့ရဲ့တာအပြင်ဘက်မှာရှိတဲ့ခြေရွာတွေဟာရေနှင်းမြုပ်နေတာတွေရှိနေပါသေးတယ်။အဲ့ဒီနေရာတွေကို NLD ပါတီကကိုယ်စားလှယ်လောင်းတွေဟာစက်တက်လေတွေနဲ့သွားရောက်ပြီးမဲဆွယ်စည်းရုံးရေးဆင်းကြရပါတယ်။အဲ့ဒီမဲဆွယ်ပွဲကိုလာရောက်နားထောင်ကြတဲ့ဒေသခံတွေကလည်းစက်တက်လှေတွေနဲ့လာရောက်နားထောင်ကြတာဖြစ်ပါတယ်။တချို့ကြေးရွာတွေမှာဆိုရင်အိမ်တွေပေါ်ကနေမဲဆွယ်စည်းရုံးနဲ့ကိုယ်စားလှယ်တွေပြောတာကိုနားထောင်ရတာရှိပါတယ်။ဟင်္ဒရာခရိုင်ကြောက်ရဲကြေးရွာကဒေသခံအမျိုးသမီးမတ်အုံးနုကမဲဆင်းရုံးကိုသူ့အနေနဲ့စိတ်ဝင်စားကြောင်းပထမချိန်မဲဆင်းရုံးကမိမိနာမည်ပါကြောင်းအခုလိုပြောပါတယ
်။မဲဆင်းပေါ်တော့စိတ်ဝင်စားတာပေါ့ဒါမျိုးကတော့မအီတို့ကတော့ပြောနေတယ်။အဲ့ဒါတွေလေးလေးနက်နက်ကိုစိတ်ဝင်စားတာပထမချိန်တော့ပြပြစုံသွားကြည့်ပြတယ်လေသူတို့သွားကြည့်တော့သူတို့ထမမက်ဆင်ရပါတယ်အခုတူတရချင်းကတော့ရေနဲ့အခက်ခဲဆိုတော့လဲသွားမကြည့်ပြသေးဘူးပေါ့
ဒီကနေ့ပသိမ်မျိုးကမယန်းကြောင်ဖုံးကြီးကြောင်တိုက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဦးတင်ဦးကမဲဆွယ်ဟောပြောပွဲကျင်းပခဲ့ရမှာပသိမ်နဲ့အနီးတစ်ဝိုက်ကဒေသခံတွေကစပိန်တွေဆိုင်ကယ်တွေစီးပြီးလာရောက်နားထောင်ကြတာတွေများတဲ့အတွက်လူဦးရေထောင်ကနန်းလောက်အထိရှိပါတယ်ဟောပြောပွဲကိုလူကြီးလူငယ်တွေ1500လောက်တက်ရောက်ကြတယ်လို့ပသိမ်မျိုးကန်ဦးစိုးလှိုင်ဦးကပြောပါတယ်
။မြန်ကြောင်ရဲ့ကျောင်းတိုက်ဟိုကမှာတော့လူ1500လောက်တော့ရှိမှထင်တယ်။အဲ့ဒါလောက်လာတက်ကြတယ်ဟော။ဟိုဘဘဦးတင်ဦးပြောတဲ့အပေါ်မှာတော့တော်တော်များများကဘာဖြစ်လဲဆိုတော့ဟိုစိတ်ဝင်စားတယ်ပေါ့နော်စိတ်ဝင်စားတယ်။နောက်တစ်ခါသူပြောတဲ့သူတက်တက်ကြွကြွနဲ့ဟိုအသက်အရွယ်နဲ့မလိုက်အောင်ပေါ့နော်ပြောသွားတဲ့အခါကျတော့ကျန်တဲ့သူတွေလည်းတော်တော်များများကတော့သဘောကျကြတယ်။သဘောကျကြတယ်။ NLD ပဲမဲပေးတဲ့ဆိုရင်ဟာကိုလည်းသူတို့သဘောပေါက်သွားတယ်
ဟောပြောပွဲတက်ရောက်သူတွေကို NLD ပါတီရဲ့မူဝါဒတွေလုပ်ငန်းစဉ်တွေနဲ့ရည်ရွယ်ချက်တွေဖော်ပြထားတဲ့စာအုပ်တွေဝေငှခဲ့ပါတယ်ပါတီငယ်လေးတွေကကိုယ်စားလှယ်လောင်းတွေကတော့ဟောပြောပွဲကြီးတွေမကျင်းပါပဲရက်ွက်ကြေးရွာတစ်ခုစီလောက်မှာဒေသခံ 20-30 လောက်ကိုဖိတ်ပြီးကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရရင်ဘာလုပ်ပေးမယ်ဆိုတာကိုဟောပြောကြပါတယ်မနေ့ကတော့ရှမ်းပြည်မြောက်ပိုင်းလာရှိုမြို့နယ်ကကြေးရွာတွေမှာကြားကောင်းပါတီခေါ်SNLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကမဲဆွယ်စည်းရုံးနေကြပြီးပါတီရန်ပုံငွေအတွက်လှုံငွေတွေလည်းကောက်ခံခဲ့ကြပါတယ်။ SNLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးဆိုင်ဝမ်းလှိုင်ခန်းကသူတို့ပါတီရဲ့မဲဆွယ်စည်းရုံးပုံနဲ့ပတ်သက်ပြီးအခုလိုပြောပါရယ်
။ကျွန်တော်တို့ပါတီကမှန်တော့တခြားကျွန်တော်တို့ရန်ပုံငွေတွေမရှိပါဘူး။တခြားဌာနချုပ်ကနေတဲ့အကြီးမားတို့တော့ထောက်ပံ့တာတွေမရှိပါဘူး။ခြေနာထက်တန်တဲ့ကျွန်တော်တို့မိဘပြည်သူတွေရဲ့အနေနဲ့ကျွန်တော်တို့ကဒါမျိုးကိုးတယ်လက်ခံတယ်ကျွန်တော်တို့လာလူတဲ့လူတွေဒီကျွန်တော်တို့ထောက်ခံတဲ့လူတွေပဲဖြစ်တယ်ဆိုပြီးတော့ပေါ့နော်ပြီးရင်ကျွန်တော်တို့လူခံဖြတ်ပိုင်းမှာကျွန်တော်တို့ရဲ့ပါတီရဲ့တစိတ်တွေပါရတယ်ဒါကျွန်တော်တို့အမဲထဲမဲ့နေမရောက်ခင်မှာမနေ့ဖန်မဲထဲရတော့မယ်ဆိုရင်ဒါလူခံဖြတ်ပိုင်းလေးကိုကြီးခဲ့ကြပါဆိုပြီးတော့ကျွန်တော်တို့ဒါစီယုံကြီးတစ်ခုနဲ့မဲဆွဲတဲ့စီယုံကြီးနဲ့ဖြစ်တာပေါ့နော
်ပြည်ထောင်စုအစိုးရအဖွဲ့လက်အောက်မှာရှိတဲ့နေပြည်တော်ကောင်စီနယ်မြေမှာဆိုရင်ပါတီကြီးနှစ်ခုဖြစ်တဲ့SNLD ပါတီနဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းတွေဟာနေ့စဉ်ဆိုသလိုကြေးရွာတွေမှာအပြိုင်ဆိုင်ဟောပြောမဲဆွဲမှုတွေပြုလုပ်နေကြပါတယ်မန္တလေးမြို့မှာဆိုရင်မဲဆွဲစည်းရုံးခွင့်ရတဲ့နေ့ကစပြီး NLD ပါတီနဲ့ပြည်ခိုင်ဖြိုးပါတီတို့ကအပြိုင်အဆိုင်အလှပြရင်တွေနဲ့ရက်ွက်တစ်ခုပြီးတစ်ခုလှည့်လည်ပြီးအောင်နိုင်ရေးတချင်းတွေသူတို့ပါတီတွေရဲ့ရွေးကောက်ပွဲမူဝါဒတွေကိုဟောပြောခဲ့ကြပါတယ်။တချို့ပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကလည်းမဲဆွယ်စည်းရုံးခွင့်ရတဲ့နေ့ကစပြီးတအိမ်တဆင်မိမိတို့ပါတီကိုမဲပေးဖို့လိုက်လံမဲဆွယ်နေကြသလိုတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကလည်းပြည်သူတွေသိရှိအောင်ပါတီဆိုင်ပုတ်ထောင်တာတွေနဲ့အောင်နိုင်ရေးရုံးခန်းတွေဖွင့်လှစ်ပြီးအသီးသီးမဲဆွယ်နေကြပါတယ်ရှင်။